င်းနိုင်ငံမှာရိုဟင်ဂျာ19ဦးကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပြီးသူတို့ကိုနေအိမ်မှာလက်ခံထားရဆိုတဲ့ထိုင်းမျိုးသမီးတဦးကိုလည်းဖမ်းဆီးခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကစနေနေ့ကပြောကြားခဲ့တယ်လို့ AFP သတင်းဌာနမှဖော်ပြထားပါတယ်။ထိုင်းရဲတပ်ဖွဲ့အနေနဲ့နောက်ဆုံးလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ရှားမှုအဖြစ်ပြီးခဲ့တဲ့သတင်းပတ်အတွင်းဘန်ကောက်မြို့ဒွန်မောင်းခရိုင်ကအိမ်တအိမ်ကိုဝင်ရောက်ရှာဖွေရမှာရိုဟင်ဂျာ19ဦးကိုတွေ့ရှိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့လက်ထောက်ပြောခွင့်ရဗိုလ်မှူးကြီးကစ်စနာပတနာချာရွန်ကပြောပါတယ်။ဒါအပြင်ဘန်ကောက်အနီးပတုံထာနီခရိုင်ကထိုင်းအမျိုးသမီးတဦးကိုလည်းရိုဟင်ဂျာတွေကိုနေထိုင်ခွင့်ပေးခဲ့တယ်ဆိုတဲ့စွဲချက်နဲ့ဖမ်းဆီးခဲ့တယ်လို့သူကဆိုပါတယ်။အမည်မဖော်လိုတဲ့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတဦးပြောပြတာကတော့ရိုဟင်ဂျာအုပ်စုဟာရခိုင်ပြည်နယ်ကထွက်ခွာလာတာဖြစ်ပြီးထိုင်းနိုင်ငံကနေတဆင့်မလေးရှားကိုသွားဖို့ဖြစ်တယ်လို့ဆိုပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာ19ဦးထဲက9ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုစစ်ဆေးတွေ့ရှိခဲ့ပြီးကုသမှုခံယူနေကြောင်းနဲ့ကျန်တဲ့သူတွေကိုတော့ကြိုတင်ကာကွယ်တဲ့အနေနဲ့ကွာရန်တင်းတည်တံ့ခွဲထိန်းသိမ်းထားတယ်လို့ထိုင်းရဲတပ်ဖွဲ့ပြောခွင့်ရကပြောကြားခဲ့ပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုသူတို့ရဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်နိုင်ငံသားဖြစ်ခွင့်ကိုလည်းညှင်းပယ်ထားပြီးအလုတ်အကိုင်းကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားမှုစတာတွေအတွက်လည်းအလွယ်တကူမရရှိကြသလိုရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာနှိမ်ပန်းနှိမ့်ဆက်မှုကိုနှစ်ပေါင်းများစွာကြုံတွေ့ခဲ့ကြရပါတယ်ရှင်